အိန္ဒိယနိုင်ငံရဲ့အဓိကအတိုက်ခံကွန်ဂရက်ပါတီကအရင်ပါတီအခြေခံဟောဆိုနီယာဂန်ဒီကိုပါတီရဲ့ယာယီခေါင်းဆောင်အဖြစ်စနေနေ့မှာပြန်လည်ရွေးချယ်လိုက်ပါတယ်။လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကိုရှုံးနိမ့်ခဲ့ပြီးတဲ့နောက်ပါတီဥက္ကဋ္ဌရာဒုကာနှုတ်ထွက်သွားတဲ့ပါဖြစ်သူရာဟုဂန်ဒီရဲ့နေရာကိုအစားထိုးဖို့ပါတီကရွေးချယ်နေချိန်မှာအခုလိုယာယီအခြေခံအဖြစ်ဆွန်နီယာဂန်ဒီကိုတာဝန်ပေးအပ်ခဲ့တာဖြစ်ပါတယ်။ပါတီဥက္ကဋ္ဌနေရာကိုမရွေးချယ်ရခဲ့တဲ့အတွင်းယာယီဥက္ကဋ္ဌဖြစ်တဲ့82နှစ်အရွယ်ဆိုနီယာဂန်ဒီကိုကွန်ဂရက်စ်ပါတီအလို့အမှုဆောင်အဖွဲ့ကတညီတညွတ်ထက်ရွေးချယ်လိုက်ကြောင်းစနေနေ့ညပိုင်းကကြေညာချက်မှာဖော်ပြထားပါတယ်။ပါတီဥက္ကဋ္ဌဖြစ်ရာဟုဂန်ဒီဆက်ပြီးတာဝန်ထမ်းဆောင်ဖို့ပါတီကလိုလားပေမဲ့သူကငြင်းပယ်ခဲ့တာဖြစ်ပါတယ်။